မြန်မာတရုတ်နယ်စပ်မူဆယ်105မိုင်ကုန်သွယ်ရေးဂိတ်ကိုလုံခြုံရေးကြောင်းဆိုပြီးတော့မြန်မာဘက်ချင်းပိတ်လိုက်တာကအခုဆိုရင်ဆက်နေရရှိသွားပြီဖြစ်တာကြောင့်ဒီမြန်မာဘက်ကနေပြီးတော့ဒေါ်လာတန်နဲ့ချီနှင်းနာဆုံးရှုံးမှုရှိနေတဲ့အကြောင်းမူဆယ်နမ်ခန်နယ်စပ်ကုန်သွယ်ရေးကုန်သွယ်များအတင်းတောင်းရှိသူကပြောပါတယ်105မိုင်ကုန်သွယ်ရေးဇုံထဲမှာရှိတဲ့ကျင်ဆန်းကျော်ဂိတ်ကိုနှစ်ဖက်လိုတို့ပိတ်လိုက်ဖွင့်လိုက်မလုံးနိုင်အောင်ဒီနှစ်နိုင်ငံအစိုးရအကြားမှာကုန်သွယ်သဘောတူညီချက်အရတရားဝင်ကုန်သွယ်စခန်းတစ်ခုဖြစ်လာဖို့မြန်မာကုန်သွယ်ဘက်ကလှူလာနေကြတာပါဒီအတွက်လည်းအစိုးရအကြားညှိနှိုင်းမှုတွေရောရှိနေတယ်ဆိုပြီးတော့သိရပါတယ်ပြည်စုံကို VO မြန်မာပိုင်းတင်ဆက်တော့ကိုစောထက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဂိတ်ဖြစ်တဲ့တရုတ်မြန်မာနယ်စပ်မူဆယ်105မိုင်ကျင်ဆန်းကျော်ဂိတ်ကိုလုံခြုံရေးကိစ္စကြောင့်ဆိုပြီးမြန်မာဘက်ချမ်းကစစ်ဘက်တောင်းရှိသူတွေပိတ်လိုက်တာဒီနေ့ဆိုရင်12ရက်ရှိသွားပါပြီကျင်ဆန်းကျော်ဂိတ်ကိုစပြီးပိတ်တဲ့အချိန်ကစပြီးဒီနေ့အထိတွက်မှဆိုရင်ကုန်သွယ်တွေရဲ့ဆုံးရှုံးမှုတန်ဖိုးဟာခန့်မှန်းကြီးဒေါ်လာတန်းချီရှိနိုင်ပြီးစိုက်ပျိုးရေးထွက်ကုန်တွေဖြစ်နေတဲ့အတွက်ကျင်ဆန်းကျော်ဂိတ်ကိုယာယီပြန်ဖွင့်ပေးပြီးနှစ်နိုင်ငံအစိုးရကြားသဘောတူညီချက်နဲ့တရားဝင်စခန်းဖြစ်လာဖို့အများဆုံးအကောင်အထည်ဖော်သင့်တယ်လို့မူဆယ်တတိဝလံကုန်စည်တိုင်းဒူးဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ်။နှစ
်မှန်းကြီးဆုံးရှုံးမှုကတော့ဒေါ်လာတန်းချီပဲတင်တယ်။ဒေါ်လာနဲ့ပြောရင်တော့ဆုံးရှုံးမှုကကြီးတယ်ဆုံးမတော့ကျွန်တော်ရဲ့ဆုံးမကမခံမနိုင်တော့အောင်ပဲလေနော်။ကအစည်းကြီး9000လောက်ကိုစည်းကိုဟိုဟာ15-30အနည်းဆုံးဆုံးမှုရှိတာ
။ကျန်စံကျော်ဂိတ်ကိုပိတ်လိုက်တဲ့အချိန်ကစပြီးမူဆယ်နန်းခမ်းတောင်ရှိသူတွေကဝမ်ဒိန်မြို့တောင်ရှိသူတွေနဲ့တွားတွေ့ပြီးဝမ်ဒိန်ဂိတ်ကတဆင်ကုန်ကားတွေလှည့်ပြီးတွားဖို့စီစဉ်ခဲ့ရပါ။ဒါပေမဲ့အဲ့ဒီဘက်မှာလည်းလမ်းတွေပြတ်နေသလိုတရုတ်ဘက်အချမ်းလုံခြုံရေးစစ်ဆေးရာတွေနှိမ့်ကွေ့နေလို့ကုန်ကားတွေပိတ်ဆို့နေရလို့စိုင်းခင်မောင်ကပြောပါရယ်။မြန်မာဘက်ကအဓိကပို့တဲ့ကုန်စည်တွေကငရှင်ဖရဲသခွားနဲ့တခြားလေယာထွက်သီးနှံနေပါ။နေဆက်ကုန်သွယ်ရေးမှာတရုတ်ဘက်ကလုံခြုံရေးအကြောင်းပြပြီးကုန်ကားတစ်ခုချင်းစစ်ဆေးရာတွေတင်းတင်းကြပ်ကြပ်လုပ်နေတာကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေလို့ကုန်သွယ်တွေကမြင်ပါရယ်။စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးပြောင်းစုဝင်ကြီးနဲ့မြန်မာနိုင်ငံဖရဲသခွားမွေးစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဒီရပိုင်းတွင်တွေ့ဆုံခဲ့ပြီး105မိုင်ကျင်းစန်းကျော်ဂိတ်ပြန်ဖွင့်နိုင်ဖို့ဆွေးနွေးခဲ့ကြပါတယ်။ဒါဟာအနှစ်20အတွင်းမှာပထမဆုံးအတွေ့အကြုံဖြစ်တယ်လို့မြန်မာနိုင်ငံဖျဲသခွားမွေးစပ်ပြုတ်ထုတ်လုပ်တင်မှုရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ်။
တွေ့လို့မနိုင်တော့ဘူးဆွေးနွေးမှုကများလား။ခံမှန်းကြီးကိုပြောရမှာမနေဘူးဂရေနဲ့ကြီးဆွေးနွေးမှာပဲလေ။ကျွန်တော်နှစ်ပေါင်း20ကြီးပြင်းစရောက်တာတခါမှမကြုံဘူးဒီသာပဲကြုံတာ။ဟိုပြည့်စွက်ပြောနေတာတော့တောင်သူတွေပေါ့လေကိုယ်တက်ဆိုင်အပွဲတွေကိုဖုံးဆက်ပြီးမှလေဟိုတက်တဲ့မှာတက်ပြီးရောသွားဖို့ကောင်းတယ်ဟိုအတိဘလို့အတိမျိုးတက်တဲ့နယ်ဆိုတာလေအဲဒီဆိုးတွေပြီးမှသွားတာကောင်းတယ်ဟိုရမှာပယ်စည်းများပြီးညနေမှလည်းစိုးရင်တယ်လေအားကြောင့်ကိုယ်တက်ဆိုင်အပွဲတွေဖုံးဆက်ပြီးမှအပေါ်တက်တဲ့နယ်လို့ဒါလေးတော့ကြံပြုတ်ချင်ပါလားခင်ဗျ
105မိုင်နေဆက်ကုန်သွယ်ရေးဂိတ်ပိတ်ထားလို့ကုန်ကားအများပြပိတ်ဆို့မှုတွေရှိနေတယ်လို့တိနှံရောင်းဝယ်တွေလဲစိုင်းငတ်နေရမို့မုံရွာခရိုင်ဘူးတလင်ဘက်မှာဆိုရင်တောင်သူတွေကသူတို့တင်ပို့မဲ့ဖျဲနဲ့တခွားကိုအခမဲ့ပေးဝေလိုက်ရတဲ့အထိဖြစ်ခဲ့ပါဗျ။မြန်မာကုန်သွယ်ရေးဘက်ကတော့ကျင်းစန်းကျော်ဂိတ်ကိုတရားဝင်ကုန်သွယ်ရေးစခန်းတစ်ခုဖြစ်လာဖို့အပြင်တရုတ်မြန်မာကုန်သွယ်ရေးမှာကုန်သွယ်ရေးမညီမျှတာတွေကိုလည်းဖြည့်လျှော့ပေးနိုင်ဖို့မျှော်လင့်နေကြပါဗျ
။ကုစားထက်တဲ့တင်ပို့ထားဖြစ်ပါတယ်။